ကိုကျွန်တော်တို့အပြီးဒီမှာဒုတိယစိတ်ရုပ်ပိုင်းနဲ့ပတ်သက်ပြီးတော့ရူပဝိပါကရူပသမုဒ္ဒေတာပြီးသွားပြီတွေ့ပုံတွေ့နည်းလေးတွေပါတင်သွားပြီဖြစ်တဲ့အတွက်ကြောင့်နံပါတ်1ခေါင်းစဉ်မြင်ဖြစ်လာပြီရူပဝိပါကရုပ်တွေကိုအကျေဝေဖန်မယ်ပေါ့ဝိပါကဆိုတာအကျေရူပသမုဒ္ဒေတာကရုပ်တွေကိုအကျဉ်းအားဖြင့်ဝေဖန်မယ်ရူပဝိပါကကြတော့ရုပ်တွေကိုအကျေအားဖြင့်ဝေဖန်မယ်အကျေအားဖြင့်ဝေဖန်တဲ့အခါမှာဘယ်ပေါ်မှာခြေခံပြီးတော့ဝေဖန်သွားမလဲဆိုလို့ရှိရုပ်28ပါးကိုမူတည်ပြီးတော့အကျေဝေဖန်မယ်အကျေဝေဖန်တဲ့အခါမှာတဖို့တစုဝေဖန်တဲ့နေ့ရှိမယ်နှစ်ဖို့ဝေဖန်တာရှိမယ်နှစ်ဖို့တဖို့တဲ့ဝေဖန်တာကိုတော့ဧကဝိဒဏီလို့ကျွန်မတို့သုံးမယ်အဲ့ဒါကိုတော့ကျွန်မတို့နောက်ပိုင်းမှာကျွန်မပြန်သိမယ်လောလောဆယ်ဒုဝိဒဏီဆိုတဲ့နှစ်ဖို့နှစ်စုဝေဖန်တာသွားမယ်အဲ့ဒီသွားတဲ့နေရာမှာလဲရုပ်ပိုင်းကိုစလေ့လာခဲ့ဇင်းနေကရုပ်အစစ်တွေရုပ်အတုတွေကျမတို့တွေ့ကြတယ်တွေ့ကြတဲ့အခါမှာရုပ်အစစ်တွေတွေ့တဲ့အခါမှာ4 5 4 2 1 1ရုပ်အတုကိုတွေ့တော့1 2 3 4ဒီအကျော်လေးတိုင်းသွားခဲ့တယ်အခုအဲ့ဒီအပေါ်မှာမူတည်ပြီးတော့ရုပ်တွေကိုနှစ်ဖို့နှစ်စုဝေဖန်တဲ့အခါမှာပထမဆုံးတွေ့ရမယ့်ရုပ်ကမဟာဘုတ်ရုပ်4ပါးနောက်တစ်ချက်တွေ့မှာကပတာရာယုံကဒီအကျော်လေးကိုမှတ်ထားလိုက်ဒါဓမ္မမိတ်ဆွေတို့အလွတ်ချက်နည်းနဲ့သင်တော့မယ်ဒါကြောင့်ပထမဆုံးစတွေ့မှာက4ပါးနဲ့အခုစမယ်ပေါ့နော်ဒါကိုမယူသေးဘူးဒါကမြင်အောင်မြင်ခွင်းလေးကိုပြောပြတာအခုအဓိကစကြည့်ရမှာပထဝီအာဘောတေဇောဝါယောဟုသောရုပ်4ပါးသည်ဘာလို့ခေါ်လဲမဟာဘုတ်ယုတ်မိဤမဟာဘုတ်ယုတ်လို့ပြောတဲ့အတွက်ကြောင့်ကြီးကျယ်ထင်ရှားတဲ့ရုပ်တွေနောက်တနည်းပြောမယ်ဆိုကြီးကျယ်ထင်ရှားတဲ့အတွေ့အကြုံရုပ်မှန်သမျှသည်ဒီမဟာဘုတ်ယုတ်ပေါ်မှာအမိပြုနေရတယ်။ဒါကြောင့်တက်ရှိပုဂ္ဂိုလ်တွေဆိုရင်လေကျမတို့ရဲ့တန်တန်မှာရုပ်28ပါးဓမ္မမိတ်ဆွေတို့တန်တန်မှာရုပ်28ပါးဆိုပေမဲ့28ပါးသောရုပ်ထဲမှာမဟာဘုတ်ယုတ်၄ပါးပါပြီးသားအဲ့ဒီ၄ပါးဒီကြံတဲ့ရုပ်တွေရဲ့အမိခံဆိုတော့ကျမတန်တန်မှာ28ပါးရှိရင်မဟာဘုတ်ရုပ်ပေါ်မှာမှီပြီးတော့ဖြစ်တဲ့ရုပ်တွေ23ပါးရှိလိမ့်မယ်ဟုတ်ပြီနော်28ပါးလုံးလို့တွဲလို့ရှိရင်မဟာဘုတ်ရုပ်၄ပါးကိုမှီပြီးတော့ဖြစ်မှာဒီ24ပါးဒါကြောင့်ရုပ်28ဘောင်နဲ့ပဲအားလုံးကိုခြုံပြီးကြည့်မယ်ဆိုရင်မပထဝီအာဘောတေဇောဝါယောဘောင်၄ပါးဒီမဟာဘုတ်ရုပ်မီးရည်ကျန်နဲ့24ပါးဒီဒါ28ဆိုတဲ့အပေါ်မှာခုကျမတို့တွေ့တော့မှာဟုတ်လားကျန်24ပါးဒီမဟာဘုတ်ကိုအမိပြုနေရတယ်သူကအားကြီးတဲ့အတွက်ကြောင့်ကြီးကျယ်ထင်ရှားတဲ့အတွက်ကြောင့်သူဒီရုပ်အားလုံးရဲ့အမိခံအားရှိရင်အမိခံကျန်တဲ့ရုပ်တွေဒီသူ့ကိုအမိပြုပြီးတော့ဖြစ်ရတယ်ဒါကြောင့်အမိပြုတ်ပြီးတော့ဖြစ်ရတဲ့ရုပ်ဒီအာကြီးလို့လားအာသေးလို့လားဆိုရင်အာသေးလို့ဒါကြောင့်အဲ့ဒီရုပ်တွေကိုဥပါဒာယုတ်လို့သုံးမယ်28ထဲမှာ4ပါးကမဟာဘုတ်ဆိုရင်ဥပါဒာယုတ်ဒီ24 28ပါးထဲမှာ4ပါးဒီမဟာဘုတ်ဆိုရင်23ပါးဒီဥပါဒာယုတ်ပဲနားလေတယ်နော်တကယ်လို့မြာဥပမာဆိုပါစို့10ပါးရှိမယ်ဆိုပါစို့ရုပ်10ပါးမှာ4ပါးကမဟာဘုတ်ဆိုရင်ကြံ4ပါးသည်ဥပါဒါပဲသဘောပေါက်သွားပြီ18ပါးဖြစ်ခဲ့ရင်ရော4ပါးသည်မဟာဘုတ်ဆိုရင်73ပါးသည်ဥပါဒါဒါကြောင့်ရုပ်တွေဘလောက်ပဲဖြစ်ဖြစ်တဲ့4ပါးသည်မဟာဘုတ်ဆိုတဲ့အတွက်ကြောင့်ကြီးကျယ်ထင်ရှားတဲ့ရုပ်ကြီးကိုမဟာဘုတ်လို့သုံးတော့ကြီးကျယ်ထင်ရှားတဲ့အတွက်ကြောင့်သူကအားကြီးတယ်အားကြီးတဲ့အတွက်ကြောင့်ဘယ်ရုပ်ဖြစ်စေအမာခံရုပ်ကြီးတွေအမိပြုအမိခံရတဲ့ရုပ်ကြီးဖြစ်တဲ့အတွက်ကြောင့်မဟာဘုတ်ဆိုရင်ကြံရုပ်တွေမှန်သမျှသည်အမိပြုရတဲ့ဥပါဒာယုတ်နားလည်ပြီနော်ဒါကြောင့်မဟာဘုတ်နဲ့ဥပါဒာယုတ်တို့သည်ဒီနေရာမှာဘယ်ဟာကဘသူကိုမှီတယ်လဲလို့ပြောရင်ဥပါဒာသည်သာလင်မဟာဘုတ်ကိုအမိပြုရတဲ့အတွက်ကြောင့်ပဋ္ဌာန်းဒေသနာတော်ပူဇော်ဘူးတယ်ဆိုလို့ရှိရင်ဓမ္မမိတ်ဆွေတို့သိလိမ့်မဟာဘုဒ္ဓဥပဒါရူပနံနေတယပစ္စေနာပစ္စယောဟုတ်လားမဟုတ်လားမဟာဘုတ်ကိုဥပဒါရုပ်တရားနေတယဆိုအမိပြုပြီးတော့ ဖြစ်နေရတယ်ဟုတ်ပြီเนาะမဟာဘုံနဲ့ဥပါဒါတို့ဒီအတူတကွာရောမဖြစ်ဘူးလားဖြစ်တဲ့အတွဲကြောင့်မဟာဘုဒ္ဓဥပါဒါရူပနံတဟဇာတာပစ္စေနာပစ္စယောအတူတကွာရောဖြစ်တာမရှိဘူးလားရှိကြတယ်သဘောပေါက်တယ်เนาะဒီသဘောလေးကိုဓမ္မမေရှိတို့သိနေရမယ်မဟာဘုံနဲ့ဥပါဒါယုတ်တို့ဒီထင်ရှားရောရှိလားမရှိဘူးလားထင်ရှားရှင်အဋ္ဌိပစ္စေနာပစ္စယောဟလာမကေးမကွာပဲဖြစ်အာဝိကတပစ္စေနာပစ္စယောဆိုတာပါထားပြီဒါလေးမြင်ခဲ့ဖို့ပါနားလဲတယ်เนาะဒါကြောင့်၄ပါးသည်မဟာဘုတ်ဒီအမိခံဆိုရင်28ထဲကဒီ၄ပါးကိုနှုတ်လိုက်ရင်ဘာဖြစ်သွားလဲကျန်24ပါးသည်ဥပါဒါကိုမှတ်လိုက်ရမှာတစ်ချက်ပဲမဟာဘုတ်ဆိုတာရုပ်တရားအပေါင်းဤအမိခံဒီမဟာဘုတ်ကိုအမိပြုပြီးဖြစ်ရင်ဥပါဒာယုတ်ကြက်ရမှာကဥပါဒာဆိုတဲ့စကလုံးရဲ့မဟာဘုတ်ဆိုတဲ့စကလုံးရဲ့ကြက်ရမယ်မဟာဘုတ်ကယုတ်တို့ဤအမိခံဆိုရင်မဟာဘုတ်ကိုအမိပြုရင်ဥပါဒာယုတ်နားလည်ပြီကဲဒါဆိုရင်လေးကိစ္စပြီးသွားပြီဟုတ်ပြီနော်ဒါဆိုရင်ဘာကိစ္စလာတော့ငါလွယ်နီးတင်နေတာလွယ်အောင်တင်နေတယ်အဲ့တော့ငါးပါးနဲ့စပြီငါးပါးသည်ဘာယုတ်လဲပတာဓာယုတ်ကိုယ့်ဟာကိုသိနေရမယ်ဒါ understood အနေနဲ့သိရပတာဓာယုတ်ဒါကိုယူလိုက်တယ်ဒီမှာမဟာဘုတ်ကိုယူလိုက်ပတာဓာယုတ်ဆိုတာဒီကျမတို့သိထားတဲ့အကြည်ယုတ်တွေမှန်ယုတ်တွေဟုတ်လားအကြည်ယုတ်မှန်ယုတ်တွေဖြစ်တဲ့အတွက်ကြောင့်သကုပတာရဆိုမျက်စိအကြည်သောတာပတာရနာအကြည်ဂါဏပတာရနှာခေါင်းအကြည်ဇိမ်ဝပတာရရှားအကြည်ကာယပတာရကိုယ်အကြည်အကြည်ယုတ်မှန်ယုတ်တွေဖြစ်တဲ့အတွဲကြောင့်ခရိစကုပတာရဆိုတဲ့အကြည်ယုတ်ကလေးသည်ဘာကိုလက်ခံလဲလို့ပြောရင်ရူပါယုံဆိုတဲ့အစင်းကိုလက်ခံတယ်ဟုတ်လားသောတာပတာရသည်တတ္တာယုံကိုလက်ခံနိုင်တယ်ဂါဏပတာရသည်အနံ့ဖြစ်တဲ့ဂန္ဓာယုံကိုလက်ခံမယ်ဇိမ်ဝပတာရသည်အရသာဖြစ်တဲ့ရတ္တာယုံကိုလက်ခံမယ်ကာယပတာရသည်တွေ့အထီးဖြစ်တဲ့ဖုရပါယုံလက်ခံမယ်အကြည်ယုတ်မှန်ယုတ်ဆိုတဲ့အတွက်ကြောင့်မှန်ရှိမှအရာဝတ္ထုတွေရရင်ထင်တယ်လို့ပဲသကုပတာရရှိမှရူပါယုံလာရင်သူထင်နိုင်တယ်သောတပတာရရှိမှရူပါယုံလာရင်မထင်ဘူးတတ္ထာယုံလာမှထင်နိုင်တယ်ဂါဏပတာရဆိုတဲ့နှာခေါင်းအကြည်လေးကဂန္ဓာယုံလေးကြမှထင်မယ်ဇိမ်ဝပတာရကြတော့ရတ္တာယုံလေးမှထင်မယ်ကာယပတာရကြတော့ဖုထပ်ပါယုံကြမှထင်မယ်ဒီသဘာဝကိုသိရတယ်ကဲဓမ္မမေဆွေတို့ကျွန်မမေးကြည့်မယ်ကျမရဲ့တန်တန်ဓမ္မမေရှိရူရဲ့တန်တန်မှာရုပ်ပေါင်းဘယ်လောက်ရှိသလဲ28ပါသိချနားထောင်ကြမယ်28ပါရှိတော်လေ28ပါရှိတဲ့နေရာမှာကျမရဲ့တန်တန်မှာလေးသကုပတာရဆိုတဲ့မျက်စိအကြည်လေးပြက်စီးသွားပြီမျက်စိကန်းနေပေါ့အရက်စကားပြောရင်ကျမသေးမလားမသေးဘူးနားလည်းကန်းနေဓမ္မမေရှိများသေးမလားမသေးဘူးနော်နှာခေါင်းအနှံ့ကလည်းမရတော့ဘူးသေးမလားမသေးသေးဘူးဘာစားစားလဲအရသာမပေါ်တော့ဘူးဇိမ်ဝပတာရလည်းပြက်သွားပြီသိမလားခန္ဓာကိုယ်မှာလေအောက်ပိုင်းတစ်ချမ်းထိရင်မသိတော့ဘူးကာယပတာရအောက်ပိုင်းတစ်ချမ်းပြက်သွားတယ်သိလားဘေးနောက်တစ်ခါအပေါ်ပိုင်းလည်းပြက်သွားပြန်ပြီတစ်ကိုယ်လုံးထိရင်သိတဲ့နေရာမရှိတော့သိပြီလားမသိဘူးဒါဆိုရင်ကျမတန်တန်မှာရုပ်28ပါးတည်းကမျက်စိကလည်းကန်းသွားပြီနားကလည်းကန်းသွားပြီနှာခေါင်းကလည်းအနံ့မရတော့ဘူး။ရှားလည်းအရသာမပေါ်တော့ဘူး။အတွေ့အထိလည်းမသိတော့ဘူးဓမ္မမေဆွေများဆို။28ရ5ပါးယော့သွားပြီ။ဘယ်နှပါးပဲကျန်မလဲ။22ပါး။22ပါးသာကျန်တော့လေကျမသည်မသေးဘူး။သေမသွားဘူး။သေသွားဖို့ဆိုတာဇီဝိတပြုတ်မှ။အခုအဲ့ဒီလိုပျက်စီးသွားပြီမဲတဲ့။လူတယောက်ဒီပတာရရဲ့5ပါးသာချုပ်သွားခဲ့ပြီဆိုရင်သေတော့မသေးတော့လေတဲ့။ဟာလားလူသေးကောင်နဲ့မချထင်းတုံးကြီးနဲ့တူသွားလားမတူသွားဘူးလားထင်းတုံးကြီးဒီအသက်တာမရှိပေမဲ့ထင်းတုံးကြီးမှလည်းမျက်စိကြည့်မရှိတော့မမြင်ရအောင်နားကြည့်မရှိတော့သူလည်းမကြားရအောင်ဟလားဂါဏပတာရမရှိတဲ့အတွက်ကြောင့်လည်းအနက်မရှိဘူးအရသာမစားရဇိမ်ဝပတာရမရှိတော့အရသာလည်းမသိဘူးကာယပတာရမရှိတဲ့အတွက်ကြောင့်အတွေ့အထိကလည်းမသိဘူးဟုတ်လားဒီလိုပဲကျမသည်တက်ရှိဖြစ်နေတော့လေဒီပတာရယုံ၅ပါးသာချုပ်သွားပြီဆိုရင်လေကျမရဲ့ဘေးမှာရှိသမျှပုံကိုယ်တွေကိုလည်းကျမမမြင်ရတော့ဖះအဆင်းလည်းမမြင်ရတယ်လို့ကိုချစ်တဲ့သူလည်းမမြင်ရတော့ကိုမုန်းတဲ့သူလည်းမမြင်ရတော့မျက်စိကန်းနေတဲ့လူတယောက်နားပါထက်ကန်းသွားတော့ သူတို့ရဲ့အတန်တရားတန်လည်းမကြောက်ရအောင်သူတို့ရဲ့အတန်လည်းမကြောက်ရအောင်ကောင်းတန်လည်းမကြောက်ရအောင်ဆိုးတန်လည်းမကြောက်ရတော့ဒီကြားတဲ့မျက်စိနဲ့နာကန်းနေလို့ရှိနှကောင်းလေးရှိနေသေးတယ်အနံ့လေးရနေသေးနည်းနည်းတော်သေးတယ်အခုအနံ့ကလည်းမရပြန်ဘူးဓမ္မမိတ်ဆွေများကဲမျက်စိလည်းမမြင်ဘူးနားလည်းမကြားဘူးနှကောင်းအနံ့လည်းမရဘူးသို့တော်လည်းရှားမှာအရသာလေးသိရင်ဘာစားစားလေးတော့သိနေအောင်မယ်အခုအရသာကလည်းမသိပြန်ဘူးကဲမသိရင်ထောင်မလေးအတွေ့အထိလေးသိရင်ဟာဘေးကအမေလုပ်တဲ့သူကလက်ဖွာလေးလာဆုပ်လိုက်ရှင်လဲနင်းနင်းအားရှိအောင်မယ်သဘောလေးပြောပြနေတာဟုတ်ပြီနော်ခုအတွေ့အထိကလည်းဘာမှမသိဘူးကိုယ်ဟိုဘက်လှည့်ပေးလို့လည်းမသိဒီဘက်လှည့်ပေးလို့လည်းလှည့်ပေးမှမသိလာပြီးတော့ဟလာအကာယပတာရမရှိတဲ့အတွက်ကြောင့်အေးလွန်းတဲ့သူမသိဘူးပူနေလဲဟလာသူ့ချီတော့ကြီးအောက်တဲ့တဲ့မှာလေးဟလာအပူလေးလောင်နေလဲသူမသိဘူးအေးလွန်းလဲသူမသိဘူးဟိုဘက်ဆောင်းလဲမသိဒီဘက်ဆောင်းလဲမသိတော့အသက်ရှင်နေပါရဲ့နဲ့လေဒီပတာရယုံ၅ပါးမရှိဘူးဆိုရင်အသက်ရှိတော့လဲတက်မဲ့နဲ့တူနေလားမတူဘူးလားတဲ့အလောင်းကောင်ကြီးလိုပဲဒါကြောင့်နဲ့ဒီပတာရယုံ၅ပါးဒီမိမိတို့ရဲ့ခန္ဓာကိုယ်မှာအသက်ရှိနေတဲ့ခန္ဓာကိုယ်မှာအရေးကြီးလားမရေးမကြီးဘူးလားမျက်စိရှိမှမြင်တဲ့နေရာတွေသူမြင်ရမယ်ကုသိုလ်တွေလည်းရတဲ့နေရာတွေရမယ်ဆိုစားတတ်တဲ့သူကတော့ကုသိုလ်ရမှာပေါ့မျက်စိဒီအရေးကြီးတယ်နော်အဲ့ဒီပတာရယုံ၅ပါးမှာအရေးကြီးဆုံးပတာရဒီစကုပတာရဒုတိယအရေးကြီးတာသောတပတာရကျန်နေဂါဏစိန်ဝါကာယဒါတော့အရေးမကြီးဘူးဒါကြောင့်ရူပ15ပုံကဗြဟ္မာကြီးတွေဒီဂါဏစိန်ဝါကာယပတာရတွေမလိုချင်ဘူးစကုပတာရကိုဖျားဖူးရန်သောတပတာရကိုတရားနိုင်ရန်လိုချင်ကြဒါကြောင့်ဒီပတာရယုံ၅ပါးဒီကျမတို့လိုကာမဘုံသားအတွက်ဆိုရင်တော့လေမျက်စိလည်းအရေးကြီးတာပဲဘာလို့လဲရူပယုံလက်ခံနိုင်ဖို့နားကလည်းအရေးကြီးတာပဲတတ်တာရကာမဘုံသားပါဆိုတဲ့နောက်တော့အနံ့လေးလည်းရှူကျင်သေးတာပဲအစားတွေသာစားနေတယ်အနံ့မရရင်တိတ်မကြိုက်ချင်ဘူးဟုတ်တယ်လားစားတာစားနေရတယ်အရသာမပေါ်ရင်ရောကရင်ပြည့်ရင်ကိုစိတ်ကမချမ်းမသာဖြစ်နေတာအတွေ့အထိလေးရောသိကြလားမသိကြလားဒါကြောင့်ねကျမတို့ပတာရယုံ၅ပါးဒီကျမတို့ရဲ့ခန္ဓာကိုယ်မှာအရေးကြီးလားအရေးမကြီးဘူးလားအရေးကြီးတယ်အရေးကြီးတယ်ရှို့ဒါသိနေရဒါကြောင့်လောကဖြစ်ရဲ့တဘာဝလေးနဲ့ဒါအောင်နားလဲအောင်ပြောတော့မယ်။လောကဖြစ်ရဲ့တဘာဝမှာတယောက်နဲ့တယောက်မိသားစုတွေရှိကြမယ်။မိတ်ဆွေတင်ဟတွေရှိကြမယ်။ပေါင်းတင်ဆက်ဆံကြတဲ့နေရာမှာဒီပုဂ္ဂိုလ်သည်မိသားစုဝင်ဖြစ်ပလိစေ။ဒီပုဂ္ဂိုလ်သည်မိမိမိသားစုအတွက်အကျိုးဘာတစ်ခုမှမပြုဘူး။တိုင်မင်လို့လည်းမရဘူး။ဆွေးနွေးလို့လည်းမရဘူး။ကုဘော်လောင်ပဲလည်းမရဘူး။မိမိတို့မိသားစုရဲ့တိုးတက်ရာတိုးတက်ကြောင်းလဲစိတ်ကိုမဝင်စားဘဲနဲ့နေတဲ့မိသားစုဝင်ဆိုရင်လေအဲ့ဒီပုံကိုယ်ဒီမိသားစုအတွက်အရေးကြီးသေးလားသူလာခြင်းတဲ့အချိန်လာမယ်ပြောင်းခြင်းတဲ့အချိန်ပြောင်းမယ်ဟာလာနေခြင်းတလို့နေမယ်ဆိုဘာမှအဖော်လို့မရအရေးမကြီးတဲ့အတွက်ကြောင့်အဲ့ဒီပုံကိုယ်ဒီမိသားစုသာဖြစ်တော်လဲအပြည့်လူနဲ့တူလားမတူလားတချို့ကြတော့မိတ်ဆွေတင်ကဘာမှမတော်ဘူးတို့တော်လေမိမိတို့မိသားစုပေါ်မှာလေအစအစအရာစောင့်ရှောက်တယ်မိမိပေါ်မှာလဲနားလဲပေးတယ်တိုင်ပင်လို့လဲရတယ်ဆွေးနွေးလို့လဲရတယ်အရေးရှိလဲကူညီတယ်ဆိုရင်လေအရက်စကားနဲ့ပြောတော့ဒစိမ့်တော့ဒစိမ့်ပဲဒါပေမဲ့မိမိတို့မိသားစုအတွက်အကျိုးပြုတဲ့အတွက်ကြောင့်လေအတွင်းလူလိုပဲဖြစ်လာလားမဖြစ်လာဘူးလားဒါကြောင့်အတွင်းလူအပြင်လူလို့လောကရဲ့တတ်မှတ်ချက်ရှိတဲ့နေရာမှာအတွင်းလူစားမိမိပေါ်မှာယေရှုများရင်လေဘလို့ယေရှုများလဲကိုနဲ့ထက်တူတသားတည်းဖြစ်တော့တဲ့ဒီယေရှုများတဲ့မိတ်ဆွေမျိုးဆိုအတွင်းမဟုတ်ဘူးလားမိသားစုဝင်ကြီးသွေးသားကြီးဖြစ်နေအောင်တော့ယေရှုမများရင်အပြင်ဒါကြောင့်ခုနကရုပ်ပေါင်း28ပါးမှလေတဲ့ပတာရရုပ်5ပါးသည်တက်ရှိနေတဲ့ပုံကိုယ်လေးအတွက်တော့အရေးကြီးတဲ့အတွက်ကြောင့်အရေးကြီးတယ်နောက်တနည်းပြောမယ်ဆိုရင်အရေးကပါလားမပါဘူးလားအရေးလည်းပါတယ်အရေးပါတဲ့အတွေ့အကြုံအရာကမရောက်ဘူးလားအရာလည်းရောက်တယ်အရာလည်းရောက်တဲ့အတွေ့အကြုံတင်းစားပြီးပြောရင်သူ့ကိုအတွင်းယုံလို့သုံးလိုက်တယ်ဟုတ်လားအတွင်းလူလိုပဲဒီပတာရယုံ၅ပါးသည်အရေးကြီးပြီးတော့အရေးပါအရာရောက်တဲ့အတွေ့အကြုံသူတို့ဒီအတွင်းယုံလို့သုံးတယ်ဟုတ်ပြီနော်ကြံတဲ့ယုတ်တွေကတဲ့ဒီပတာရယုတ်တွေလောက်အရေးမကြီးဆိုတော့ကြံယုတ်ကိုပြောတော့28ထဲက9နှုတ်လိုက်တော့23မှာဒီဒီပတာရယုတ်လောက်အရေးမကြီးအရေးမပါအရာမရောက်တဲ့အတွေ့အကြောင်းဒီယုတ်တွေအကုန်လုံးကိုအပြင်းယုတ်လို့ယူလားမယူလားအပြင်းရုပ်လို့ယူသွားပြီ။နားလဲပြီနော်။အဲ့တော့အတွင်းရုပ်ကို ပါဠိလို့ပြောရင်ဣဇတယုစလုံးမောင်းဣဇတဆိုအတွေ့ဟုတ်ပြီနော်ဣဇတဟုတ်လားအပြင်ကြတော့ဘာဟိရာဘာဟိရာဟုတ်လားဒါကြောင့်ဣဇတယုပါလို့ပြောခြင်းတဲ့အတွက်ကြောင့်ပါဠိလို့တိတိကျကျပြောလိုက်တော့ဣဇတိကယုဟုတ်ပြီနော်အပြင်ယုတ်ကိုကြတော့ပါဠိလို့ပြောလိုက်တော့ဘာဟိရယုဒါလေးကိုအဲ့ဒီလို့မပြောရင်လေတစ်မျိုးပေါက်သွားတယ်အတွင်းယုတ်အပြင်ယုတ်အတွင်းယုတ်ကိုပြောပါဆိုရင်ပတာရယုတ်၅ပါးကျန်တဲ့ယုတ်တို့သည်အပြင်ယုတ်လို့ပြောတော့ကျမတို့ကအတွင်းနဲ့အပြင်ကိုလေအင်းနဲ့အောက်လို့ပဲသွားမြင်တယ်အထဲဆိုရင်အတွင်းဆိုပတာရယုတ်၅ပါးသည်အတွင်းယုတ်ပါဆိုမျက်စိကအတွင်းထဲမှာဩမျက်လုံးတွေဟုတ်တယ်ဟုတ်တယ်တဘောဟာတိတ်မထူသေးဘူး။နော်သောတာပတ္တာရအတွင်းဆိုအော်ဟုတ်တယ်နားရဲကိုသူကနေရွက်မှာမှမရှိတာ။ဟောအတွင်းဘောဟုတ်တာဘောအထဲအထဲဟုတ်လားအထဲနဲ့သွားယူတော့မယ်။ဂါနာပတ္တာရအတွင်းရုပ်ဘောအော်ဟုတ်တယ်ဟုတ်တယ်နှကောင်းထဲမှာဩနှကောင်းအပေါ်မှာမှမရှိတာ။ဟုတ်ပြီဟုတ်ပြီဇင်ဝါပတ္တာရရှာအကြည့်ဆိုတော့ဟုတ်တာဘောပါဇက်ထဲကိုအတွင်းဘောဒါပြည်ပြဒနာမလား။လာပြီကာယပတ္တာရกายะปตาระอตวินยุซอเฮ้กายะปตาระอตวินยุซอเลสัตตะတော့ตีบีอวิพ้งท่าได้ออกกะဟုတ်လားอวิพ้งท่าได้ออกดิอตวินป้าโหลบาโหลจ้ะอตวินบะโหลผิดတော့มะดิเนี่ยมาอ๋อไม่ရှိอูล่ะရှိดาบ่ซะบินบ่มาอ๋อရှိดาเว้ဟုတ်ပြီเนาะだจ่องอตวินဆိုดาติอเทဆိုดาမဟုတ်ဘူးจีซูเมียလို့อิซัตตาอตวินหลูလို့อยู่ดาอตวินမျိုးအဲ့ဒီလိုရှင်းပြတာနားလည်ပြီနော်အပြင်ဆိုတာကဆိုအပြင်ယုတ်တယ်ဆိုတာဓမ္မမေဆိုတာဒီလိုလေးယူလိုက်တော့28တည်းကငါးနှုတ်လိုက်တာ哦ငါးနှုတ်လိုက်တော့23ကဘာဟိတာအပြင်ယုတ်ဆိုတော့လေဒီလိုရောချလိုက်တော့လေမစိုးဘောလိုက်စဉ်းစားမယ်ကဲကျန်တာတွေကအပြင်ဆိုတော့အပြင်ဆိုတဲ့အောက်ကြီးအပေါ်မှာရှိတာတွေအကုန်လုံးကိုအပြင်ယုတ်လို့ယူတာမျိုးသွားယူရင်သွားပြီဘယ်လိုယူတော့မလဲစဉ်းစားကြည့်ရင်မဟာဘုတ်ယုတ်၄ပါအပြင်ဟုတ်လားခန္ဓာကိုယ်ရဲ့အပြင်ဘက်မှာထွက်မဟာဘုတ်ယုတ်၄ပါဟုတ်တယ်နော်ငားကလေအတွင်းဆိုမဟာဘုတ်ယုတ်၄ပါအပြင်ဟုတ်ပြီထားလိုက်ပါဦးတိတ်တော့မသေးကြဘူးပေါ့အပြင်လည်းရှိတယ်အထဲလည်းရှိတယ်အော်ထားလိုက်ဂောစရယုတ်၄ပါရူပယုတ်အပြင်ဩဟုတ်တယ်အပေါ်ယံမြင်နေရအထဲရောမြင်လို့မရအောင်လားဟမ်ကိုယ်အပေါ်ယံရောမမြင်ဘူးလားခွဲစိတ်လိုက်ရောအထဲထဲမှာဥရေသေးတွေရောမြင်လို့မရအောင်လားရူပယုတ်လေတတ္တယုတ်အတန်အတန်ဆိုတော့ဒီပါးစပ်ကထွက်နေအတန်အပြင်ပေါ့ဟုတ်လားဘိုက်ထဲမှာဂရီဂရီရအောင်ဘလို့လဲအဲအဲ့ဒါကတော့ဘလို့လို့အတွင်းဖြစ်သွားလဲမသိပါဘူးတော့အဲ့လိုမျိုးယူမိမှဆိုတော့နားလဲပြီနော်ခန္ဓာယုတ်အနတ်အနတ်ဆိုတာဒီအပြင်ဆိုတော့ဟုတ်တာပေါ့အပေါ်ယံအထဲရောအနတ်မရှိဘူးလားဒါကြောင့်အတွင်းအပြင်ဆိုတာဒီအထဲအပြင်မဟုတ်ဘူးပြောချင်တာအတွင်းလူအပြင်လူလို့သတ်မှတ်တယ်လို့အတွင်းယုတ်အပြင်ရုပ်လိုတတ်မှတ်ခြင်းဖြစ်တယ်မိမိတို့မိသားစုအတွက်ကျေးဇူးများတယ်ဆိုရင်အတွင်းလူလို့တတ်မှတ်တယ်လို့ဒီခန္ဓာကိုယ်ကြီးအတွက်အင်မတန်အရေးပါအရာရောက်ကျေးဇူးများရင်အတွင်းရောဣဇတ္တိကသဘောပေါက်ပြီနော်ဒါလေးကိုသိစေခြင်းလို့အဲ့တော့ကျမတို့ကတော့လေဒီတိုင်းဣဇတ္တိကဆိုတာအတွင်းရုပ်လိုကြက်လိုက်ရင်လေစိတ်ထဲမှာဘဝင်းရောမကြအောင်ကိုယ်တုံးနေရလိုက်စဉ်းစားတာဓမ္မမေရှိရောကဒါမမေးတာကျမတို့ကတော့စဉ်းစားတယ်အဲ့ဒီနေရာစဉ်းစားတယ်ညံမမီတော့စဉ်းစားရင်းနဲ့အရှိမဆရာရှေ့ကိုရောက်သွားကိုကဒီမာရင်မျက်မှောင်ကျော်တွန့်ပြီးတော့ကြိုင်ခဲ့တော့တာနော်ဆက်မတက်တော့အဲ့ဒါဘာဖြစ်လဲဆိုတော့ညံမမီလို့ဒီထိနားလေပဲ